Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်ဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထွက်ခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီကတမန်တော်လောင်းနေမင်းကဒုတိယအထုပ်ဖြစ်တဲ့စကားစစ်ထုတ်ပွဲကျင်းပခဲ့ကြပါလေ။ G20 ထိပ်သီးဆွေးပွဲအတွင်းအမေရိကန်ရွက်ောက်ပွဲတွေမှာဝင်မဆွက်ဖို့တမန်တော်ထရန့်ကရုရှားတမန်တော်ကိုခတ်ပေါ်ဖို့ပြောကြားခဲ့ပါလေ။မြန်မာနိုင်ငံမှာဆင်းရဲနှောင့်ပမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါလေ။ဒီလိုထွက်ခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးတော့မှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်ဒုတမရာဟောက်ဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီတမရာလောင်းဖြစ်မဲ့ရှင်ပြိုင်မဲ့သူတွေဒုတိယအထုပ်ဆက်ဦးကြာသာရေးနေ့ကဖလော်ရီဒါမြို့ပြည်နယ်မှာစကားဆစ်ထိုးခဲ့ကြတဲ့သတင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာချက်ချင်းနီကော်မတီ ICRC ရဲ့ရင်တန်းရခိုင်ပြည်နယ်မှာဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်
ကမ္ဘာက ICRC ရဲ့ရိတ်ခါတွေတည်သွားတာပေါ့အခုကြီးထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ဘက်ကိုသွားနေတယ်ကားကသမယဦးအထွေကြောက်တော့ပဲ
ICRC ပြောခွင့်ရပြောဆိုသွားတာပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပြီးတော့အလုတ်ခွင်ထဲမှာလိန်တူစုံမဲ့သူတွေကိုမနှစ်ပြို့သူတွေရဲ့မတရားအနိုင်ကျင့်ခံရတာကြောင့်လို့ဆိုပြီးကိုအစုံစီရင်သွားတဲ့လိန်တူချစ်သူကိုကျော်ဇင်ဝင်းတည်ဆုံးခဲ့တဲ့ကိစ္စတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာနဲ့ဒေါ်ဆန်းစုကြည်ရဲ့ ARD တိုင်းခီးစဉ်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီတမရလောင်းရဲ့ဒုတိယအထုပ်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုတမရဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်အဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ဘက်ကိုယ်စားလှယ်လောင်းတူဖြစ်တဲ့အထက်လွှတ်တော်အမကမလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ကျောင်းသားတွေကိုဘတ်စကားနဲ့ကျောင်းကျူကျောင်းပို့လုပ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်အမတ်တင်နဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်လည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ Harris ကအဲ့ဒီလိုလူမျိုးရေးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ကျောင်းသားကိုသူကိုယ်တိုင်စီးခဲ့ရတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမရဟောင်းဘိုင်ဒန်ကိုထိုးနဲ့တိုက်ခိုက်ခဲ့တာပါ။ဒါပေမဲ့သူ့အနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့ဒီလိုဆွတ်ဆွဲပြောဆိုတာဟာမာရင်ကျောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။2020ရွေးကောက်ပွဲမှာပါတီကိုကိုယ်စားပြုရှင်ပြန်နိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်ဒုသမရဟောင်းဂျိုးဘိုင်ဒန်ကထိတ်ကနေဦးဆောင်နေတာဖြစ်တာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတိုက်ခတ်နေကြတာလည်းဖြစ်ပါတယ်။လူလူစစ်တပ်နေမှာဘိုင်ဒန်နောက်ကနေကတ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းသူဖြစ်သူဘာနီဆန်ဒါစ်ကတော့သမ္မတထရမ့်ဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထိုးနှက်တိုက်ခတ်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးနွေးပွဲတည့်ရင်းကဒီမိုကရက်တီရဲ့စကားစစ်ထိုးပွဲကိုစောင့်ကြည့်နေတဲ့သမ္မတထရမ့်ကတော့ဒီမိုကရက်တီအားလုံးကတန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမရေးဆောင်ရှောက်မှုပေးခြင်းနေကြတာလို့ပြောပါတယ်ဒီမိုကရက်တီနဲ့သမ္မတထရန့်အကြားကျမရေးဆောင်ရှောက်မှုနဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအရေးဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာတွေဖြစ်ပါတယ
်အမေရိကန်ရွေးကောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပေါ့ပေါ့ပပသတိပေးခဲ့ပါတယ် G20 ထိပ်သီးဆွေးနွေးပွဲအတွင်းသူတို့နှစ်ယောက်အလွတ်သဘောတွေ့ဆုံပွဲမှာရွေးကောက်ပွဲကိုဝင်မဆွက်နဲ့လို့သမ္မတပူတင်ကိုပြောမှလားဆိုပြီးသတင်းလောက်တွေကဒီသမ္မတထရမ့်ကိုမိခဲ့တာပါဒါကိုသမ္မတထရမ့်ကပြောမှာပေါ့လို့ဆိုပြီးသမ္မတပူတင်ပဲလှည့်ကအပြုံးနဲ့ရွေးကောက်ပွဲမှာဝင်မဆွက်နဲ့နော်လို့ပြောကြခဲ့တာဖြစ်ပါတယ်။သမ္မတပူတင်ကိုခပ်ပြုံးပြုံးနှညိုးထောင်သတိပေးတယ်လို့ပြောခဲ့တာမို့ရုရှားကရွေးကောက်ပွဲဝင်ဆွက်တဲ့ကိစ္စအပေါ်အမေရိကန်သမ္မတဘက်ကအလေးနဲ့မထားဘူးလို့မြင်နေသူတွေအတွက်နောက်ထပ်ပြောစရာဖြစ်ခဲ့ပါတယ်။ဂျပန်မှာသမ္မတထရမ့်နဲ့သမ္မတပူတင်တို့ဒီကနေ့တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးအပေါ်ပြန်လည်သုံးသပ်ခဲ့ကြပြီး27ရာစုနဲ့ညီနဲ့လက်နက်ထိမ်းချုပ်ရေးကိစ္စဆက်လက်ဆွေးနွေးဖို့သဘောတူခဲ့တယ်လို့အင်ဗီရောကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အီရန်၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယူကရိန်းအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဗီရောကပြောပါတယ်။ G20 ထိပ်သီးဆွေးနွေးပွဲပွဲရင်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့လည်းသမ္မတထရမ့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံကြားတက်မာနေတဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
ဒီတိုင်းနဲ့ရုရှားနိုင်ငံအကြားပုံမှန်ဆက်ဆံရေးတွေပြန်လည်တိစောက်ဖို့အတွက်ရုရှားဘက်ကတာဝန်မဲ့တဲ့လုပ်ရက်တွေနဲ့တည်ငြိမ်မှုကိုပြက်ပြားစေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့လိုတယ်လို့ပြည်ရှာဝန်ကြီးချုပ်ထရီဇာမေကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီတိုင်းနိုင်ငံဆော့စ်ဘယ်ရီမှာရုရှားထောင်လိုင်းဟောင်းဆာဂျေ ကရီပါလ်ကိုအစိတ်ခလှုပ်ချမ်းမှုစ조사ခဲ့မှုမှာတာဝန်ရှိတဲ့သူကိုဥပဒေကြောင်းအရအေးယူဖို့လိုအပ်ကြောင်းလဲဝန်ကြီးချုပ်မေကသမ္မတပူတင်ကိုပြောပါတယ်ဆော့လ်စ်ဘယ်ရီမှာအစိတ်ခတက်ဖြတ်ဖို့ကြံစီခဲ့တဲ့ဖြစ်စဉ်ဟာရုရှားတို့ရဲ့လက်ခံနိုင်စရာမရှိတဲ့လောရက်ဒီတွေကတစ်ခုဖြစ်ပြီးပြည်ရှက်လူမျိုးဒေါင်းစတာဂျက်စ်တက်ဖြတ်ခံရတဲ့ဖြစ်စဉ်ဟာလည်းဆက်ဆုပ်ရင်ရှားပွဲကောင်းတဲ့လောရက်ဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောကြားခဲ့တယ်လို့ဆိုပါတယ်ဝန်ကြီးချုပ်မေနဲ့ရုရှားသမ္မတပူတင်တို့ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာတည်ကြားစီတွေ့ဆုံသင်းအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်
ပြင်သစ်ဂျာမနီစပိန်အီတလီဩစတြေးလျစတဲ့နိုင်ငံတွေအပါအဝင်အနောက်ဥရောပတစ်လွှာမှာအပူလိုင်းထံကိုခန်းစားနေကြရပါတယ်အနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားရတဲ့ပြင်သစ်နိုင်ငံတောင်ပိုင်းမှာဒီကနေ့တောက်ကြနေမှာအပူချိန်ဟာ 44.3 ဒီဂရီဆယ်စီယပ်အထိကိုစံချိန်တင်အောင်မြင့်တက်နေပါတယ်2003ခုနှစ်တုန်းကအပူဆုံးဖြစ်တဲ့စံချိန်တင်တဲ့အပူချိန် 44.1 ဒီဂရီဆယ်စီယပ်ကိုကျော်သွားတာပါပြင်သစ်တောင်ပိုင်းပင်လယ်ကမ်းခြေတွေမှာအပူလိုင်းတံကြောင့်သေဆုံးသူ၃ယောက်ထက်မနည်းရှိနေပါပြီ။နေသိပ်ပူနေချိန်ရေအေးတဲကိုရေဆင်းမကူကြဖို့အတွက်ပြင်သစ်မိသက်အဖွဲ့တွေကသတိပေးထားပါတယ်။အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းပိတ်ထားပါတယ်။စပိန်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းလောင်ကျွမ်းနေတဲ့တောမီကိုယာနဲ့ချီတဲ့မိသက်သမားတွေစူးစမ်းနှိမ့်သက်နေကြရပါတယ်။ကက်တလိုနီးယားဒေသမှာအနှစ်20ကျော်အတွင်းမှာအဆိုးဆုံးတောမီဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။မိဘကြောင့်လူပေါင်း90ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပြီးလမ်းတွေကိုလည်းပိတ်ထားပါတယ်။ဂျာမနီနိုင်ငံမှာဆိုရင်လည်းဂျွန်လရဲမှပုံမှန်အပူစံချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ4ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလည်းအပူဒဏ်ကြောင့်အသက်80ကျော်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလည်းစနေနေ့ကျရင်အပူလိုင်းတံကိုခန်းစားရမယ်လို့ခန့်မှန်းထားပါတယ်။လန်ဒန်မြို့မှာအပူချိန်ဟာ32ဒီဂရီဆယ်စီယပ်အထိမြင့်တက်မယ်လို့ခန့်မှန်းထားပါတယ်။အခုလိုအနောက်ဥရောပတလွှာအပူဒဏ်ခံရမယ်ဆိုတာကိုငရဲလာတော့မယ်လို့ဥရောပမိုးလေဝသပညာရှင်တွေကအခုသတင်းပတ်အစောပိုင်းကတင်စားပြောပြီးသတိပေးထားကြပါတယ်။အာဖရိကတိုက်ဆာဟာရာတဲကန္တရဘက်ကလာတဲ့အပူလိုင်းတံကိုအခုသတင်းပတ်အစောပိုင်းကဥရောပနိုင်ငံတွေမှာခန်းစားနေကြရတာဖြစ်ပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်ဒုပူးတွဲပြုလုပ်တဲ့သုတေသနအစီအစဉ်ခန်းစာတစ်စောင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကဆင်းရဲနွမ်းပါတဲ့လူဦးရေဟာ2015ခုနှစ်မှာ 48.2% ခန့်နှုန်းရှိခဲ့ရာက2019ခုနှစ်မှာတော့ 24.8% ခန့်နှုန်းထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့ The 2017 Myanmar Living Condition Survey အစီအခံမှာဖော်ပြထားပါတယ်။စစ်တမ်းကောက်ယူတဲ့ကာလအတော်အတွင်းမြန်မာနိုင်ငံရဲ့လူဦးရေတိုးလာပြီးမြဲလဲဆင်းရဲနွမ်းပါတဲ့လူဦးရေဟာ 17.9% ခန့်နှုန်းကနေ 17.8% အထိကျဆင်းသွားတယ်လို့အစီအခံကတွေ့ရှိလိုက်တာပါ။စစ်တမ်းကောက်ယူခဲ့တဲ့အချက်လက်တွေထဲမှာမြန်မာကျေးလက်ဒေသကအိမ်အောင်စုတွေမှာလျှက်စစ်မီးတန့်ရှင်းတဲ့တောက်သုံးရေတယ်လီဖုန်းနဲ့ကွန်ပျူတာတွေကိုအသုံးပြုနေခြင်းရှိမရှိဆိုတဲ့အချက်တွေနဲ့ကလေးငယ်တွေစားတမ်းမြောက်မှုနှုန်းလိုအချက်အလက်တွေလည်းအဓိကပါဝင်ပါတယ်။အစီအခံစာပါအချက်အလက်တွေက2019ခုနှစ်ကကိန်းဂဏန်းတွေကိုအခြေခံထားတာဖြစ်တဲ့အတွက်လက်ရှိကာလနဲ့ဆိုရင်အပြောင်းအလဲတွေလည်းရှိနေတယ်လို့ဗဟိုစည်းရုံးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆမ်းမြင့်ကပြောပါတယ်။စည်းရုံးမှုနှုန်းကျဆင်းသွားတဲ့ဆိုပေမဲ့လည်းမျှော်လင့်မထားတဲ့ကြမ်းမာရေးပြဿနာနဲ့အလုပ်လက်မဲ့ကိစ္စမျိုးတွေကြောင့်စီးပွားရေးအခက်အခဲဖြစ်သွားနိုင်တဲ့လူဒန်းစားတွေရှိနေသေးတယ်လို့လည်းသူကပြောပါတယ်
ဗီယက်နမ်နိုင်ငံမှာ YouTube website ပေါ်ကနေအစိုးရဆန့်ကျင်တဲ့ဗီဒီယိုတွေအားလုံးကိုမဖယ်ရှားတဲ့အတွက် YouTube လုပ်ငန်းတွေအပေါ်အစိုးရကတင်းကျပ်နေပါတယ်အစိုးရအဆိုအစိတ်အတော့ဖြစ်စေတဲ့တရားမဝင်ဗီဒီယိုပေါင်း 5,000 ကျော်ကျော် YouTube ပေါ်မှာမဖြတ်ဖဲရှိနေသေးတယ်လို့အဲ့လိုဗီဒီယိုမျိုးတွေကိုဖယ်ရှားနိုင်မဲ့ထိရောက်တဲ့နည်းပညာကိုလည်းမသုံးသေးဘူးလို့ဗီယက်နမ်အစိုးရကပြောကြားပါတယ်ကွန်မြူနတီပါတီခေါင်းဆောင်တွေပေါ်ဝေဖန်တိုက်ခိုက်တဲ့မမှန်မကန်ဖော်ပြတယ်လို့ဆိုတဲ့ဗီဒီယိုမျိုးတွေကိုဖယ်ရှားရမယ်လို့အစိုးရကဥပဒေထုတ်ပြန်ထားတာပါ YouTube ရဲ့မိခင်ကုမ္ပဏီ Google ကဗီဒီယိုပေါင်း 8,000 လောက်ကိုဖယ်ရှားခဲ့ပေမဲ့ Vietnam အစိုးရဘက်ကတောင်းဆိုမှုအလုံးကိုတော့မလိုက်နိုင်ဘူးလို့အစိုးရပိုင်း Vin Express International သတင်းဌာနကဗုဒ္ဓဟူးနေ့တုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အစိုးရကတောင်းဆိုတဲ့အတိုင်းမလိုက်နိုင်တဲ့အတွက် YouTube ပေါ်မှာကြော်ညာနေတာရပ်ဖို့အတွက်ကုမ္ပဏီ60ကို Vietnam သတင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကအမိန့်ထုတ်ခဲ့ပါတယ်အဲ့ဒီထဲမှာ Samsung, Yamaha နဲ့ Huawei လိုနိုင်ငံခြားကုမ္ပဏီတွေပါဝင်ပါတယ်
ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကအဆင့်မြင့်အရာရှိကြီးတွေဟာလေလံတစ်ကြိမ်ပြုလုပ်နေကြ2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကော်မရှင်ဆွေးနွေးပွဲကိုဒီကနေ့ဗီယက်နမ်မြို့မှာပြုလုပ်ကြဖို့ရှိနေပါတယ်။အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အခုဗီယက်နမ်မြို့မှာကျင်းပမဲ့သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့လက်ကျန်နိုင်ငံတွေရဲ့ဆွေးနွေးမှုဟာအဲ့ဒီသဘောတူညီချက်ဆက်လက်ရှင်သန်နိုင်ရေးအတွက်နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့အီရန်ဘက်ကပြောပါတယ်။မနစ်ကအီရန်ပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်ကသူတို့ပိုင်ဆိုင်ခွင့်ရှိကြောင်းသတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏနဲ့ပိုင်ဆိုင်မှုကျော်လွန်တော့မယ်လို့မကြသေးခင်ကပဲပြောကြားခဲ့ပါတယ်။မကြသေးခင်တော့ကပဲအီရန်ကအနှဲငယ်တန့်စင်ထားတဲ့ယူရေနီယံကိုလစ်စတိုးပိုင်ဆိုင်ထားကြောင်းပြောပေမဲ့ဒါဟာနိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းကိုကျော်လွန်ခြင်းမရှိဘူးလို့အီရန်အရာရှိတွေကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကတတ်တာစင်မဲ့နီလန်ရှာပေးဖို့အီရန်ဘက်ကတောင်းဆိုထားပြီးသတ်မှတ်ချိန်တိုင်းဖြစ်မလာရင်တော့နျူကလ িয়ার လက်နဲ့ထုတ်လုပ်လို့ရနိုင်တဲ့ယူရေနီယံတန့်စင်မှုတွေကိုပြန်လည်ဆက်တင်သွားမယ်လို့ပြောပါတယ
်ပြင်သစ်မှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးဘောလုပွဲတွေမှာလူကြိုက်များတဲ့အင်ရှင်ပြင်သစ်အသင်းနဲ့လက်ရှိချန်ပီယံအမေရိကန်အသင်းတို့ဒီကနေ့ quarter final မှာကန်ကြမှာပါဒီပွဲဟာ final ကြမှာတွေးတင်တဲ့အသင်းနှစ်သင်းလို့ဘောလုံးကျွမ်းကျင်သူတော်တော်များများပြောနေကြပါတယ်အမေရိကန်အသင်းဟာအုပ်စုအဆင့်မှာအသင်းတိုင်းကိုနိုင်ပြီးတော့အုပ်စုဘိုအဖြစ်နဲ့ quarter ရောက်လာတာပါအင်ရှင်ပြင်သစ်အသင်းဟာလည်းအမေရိကန်အသင်းနဲ့ချေမကွာပါဘူးအမေရိကန်အသင်းကိုကောင်းကောင်းထိုးဖောက်ကစားနိုင်မဲ့ Armandine Honorary Wendy Renard, Eugenie Lee, Samaro လို့အကစားသမားတွေရှိပါတယ်အခုပွဲမှနိုင်တဲ့အသင်းကအင်္ဂလန်အသင်းနဲ့ဆင်မီမှာတွေ့မှာပါနှစ်ဖန်စနေနေ့မှာတော့အီတလီအသင်းနဲ့ Netherlands အသင်း Germany အသင်းနဲ့ Sweden အသင်းတို့ကစားကြမှာဖြစ်ပါတယ် Direct from Washington The Voice
of America VOA တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစုံဝင်းလိုက်နဲ့မဆုမျက်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းဖြစ်တဲ့ရှင်ပြိုင်မဲ့သူတွေကဒုတိယအထုပ်ဆဲဦးဟာကြာသပတေးနေ့ကဖလော်ရီဒါပြည်နယ်မီယာမီမြို့မှာစကားဆစ်ထိုးခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းနေ့အဖြစ်နဲ့အရွေးခံခဲ့သူတွေဟာဒီစကားဆစ်ထိုးပွဲအတွင်းမှာတော့သမ္မတထရန့်ကိုမကြာခဏပြစ်မှတ်ထားပြီးဝေဖန်ခဲ့ကြတယ်လို့တခါတရံမှာလည်းသူတို့အချင်းချင်းထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။ VOA သတင်းတောက်ဂျင်းမလုံးရဲ့သတင်းလွှာကိုကိုရနိုင်ပြောပြပေးပါရှင်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဝင်ရွေးခံမဲ့သူ10ယောက်ပထမအထုပ်ဖြစ်တဲ့ဗိုလ်ထူးနေကမိုင်အမီမြို့မှာစကားဆစ်ထိုးခဲ့ကြပြီးတဲ့နောက်မနေ့ကြာသပတေးနေ့ကတော့နောက်ထပ်10ယောက်စကားဆစ်ထိုးခဲ့ကြပါတယ်။ NBC ရုပ်သံလိုင်းကကမောက်ခရာလုတ်ပြီးထုတ်လွှင့်ခဲ့တဲ့ဒီမနေ့ကစကားဆစ်ထိုးပွဲအတွက်မှာတော့ American ဒုသမ္မတဟောင်း Joe Biden လည်းပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ Joe Biden ကထိတ်ဆုံးကနေပြေးနေတာဖြစ်ပါတယ
်။ I'm running to lead this country because I think it's important we restore the soul of this nation.This president has ripped it out. It's the only president in our history who has equated racist.
ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်ရဲ့ကိုင်ဆွဲထားတဲ့စံတန်ဘိုးတွေကိုပြန်ပြည်တည်ဆောက်နိုင်ဖို့အတွက်ရည်ကြည်တယ်လို့ထင်တာကြောင့်ကျွန်တော်အနေနဲ့သမ္မတဖြစ်ဖို့အတွက်ဝင်ရွေးခံတာပါ။ကျွန်တော်နိုင်ငံရဲ့စံတန်ဘိုးတွေကိုသမ္မတကဖျက်ဆီးပစ်ပါတယ်။ကျွန်တော်နိုင်ငံရဲ့သမိုင်းမှာသူဟာလူမျိုးရေးခွဲခြားတဲ့လူပြူကြီးစိုးရေးဝါဒကိုလက်ခံတဲ့ဒူးရဲသောသမ္မတဖြစ်ပါတယ်။
လူလူစစ်တမ်းတွေမှာဂျိုးဘိုင်ဒန်ပြီးတဲ့နောက်ဒုတိယလူကြိုက်အများဆုံးဖြစ်နေတာကတော့ဗမော့ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ဖြစ်ပြီးတော့သူကတော့အမေရိကန်နိုင်ငံရဲ့ပြဿနာတွေဟာသမ္မတထရန့်ကိုအနိုင်ယူဖြုတ်ချဖို့အတွက်သာမကပဲတီးထက်ပိုပြီးတော့အများကြီးနှက်ဆိုင်တယ်ဆိုပြီးပြောပါတယ
် Nothing will change unless we have the guts to take
ကျွန်တော်အနေနဲ့ Wall Street တို့အာမခံကုမ္ပဏီတွေစေဝါထုတ်လုပ်တဲ့ကုမ္ပဏီတွေစစ်တုံးပစ္စည်းထုတ်လုပ်တဲ့ဆဲအနေနဲ့ကြောက်ဖြစ်ရုပ်ကျွင်းလောင်စာထုတ်လုပ်တဲ့ကုမ္ပဏီတွေကိုမကန်ရဲပဲနဲ့တော့ဘာမှပြောင်းလာမှာမဟုတ်ပါဘူး
နနာကြီးကြာပြုတ်လုခဲ့တဲ့ဒီစကားစစ်ထိုးပွဲအတွက်မှာကိုယ်စလဲလောင်းနေဟာတခါတရံမှာတော့သူတို့အချင်းချင်းလဲထိုးနှက်ခဲ့ကြပြီးတော့ကယ်လီဖိုးနီးယားထက်လွတ်တော်အမတ်ကာမလာဟဲရစ်ကတော့လူပြူလူမဲအသားရောင်ခွဲခြားမှုမရှိဘဲကျောင်းတွေမှာတပေါင်းတစ်စီးတည်းတပ်ဖို့ကိစ္စအပေါ်မှာဂျိုးဘိုင်ဒန်အရင်ကကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဝေဖန်ထိုးနှက်ခဲ့ပါတယ
် It was hurtful to hear you talk about the reputations of
ဒီတိုင်းမှာလူမျိုးရေးခွဲခြားတာကိုထောက်ခံတယ်လို့နာမည်ကြီးတဲ့အထက်လွတ်တော်အမတ်နှစ်ယောက်ကိုအမွန်းတင်ပြောဆိုခဲ့တာမျိုးတွေကြတော့ကျမရင်နာမိပါတယ်
။ဒါမဲ့လဲဂျိုးဘိုင်ဒန်ကတော့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးသူလှုပ်ဆောင်ခဲ့တဲ့မထမ်းတွေအပြင်အမေရိကန်နိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်တဲ့ဘရော့ခ်အိုဘားမားလက်အောက်မှာဒုသမ္မတဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တာတွေကိုပြောပြီးတော့သူကိုယ်သူခုခံကာကွယ်သွားခဲ့ပါတယ
်။ I ran because of civil rights. I continue to think we have to make fundamental changes in civil rights and those civil rights by the way
နိုင်ငံသားအခွင့်အရေးအတွက်ကျွန်တော်ဝင်ပြိုင်တာပါအဲ့ဒီနိုင်ငံသားခွင့်ရည်တွေထဲမှာအခြေခံပြောင်းလဲတွေလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ပြောရမယ်ဆိုရင်တော့နိုင်ငံသားခွင့်ရည်ဆိုတဲ့အထက်မှာအာဖရိကနယ်ပေါ်အမေရိကန်တွေတက်တာမက လိင်လူချစ်သူတိုင်ဝိုင်းကလူတွေလည်းပါဝင်ပါတယ
်ဂျိုးဘိုင်ဒန်ရောဘာနီဆန်ဒါစ်နှစ်ယောက်စလုံးဟာအသက်80ကျော်ဖြစ်ကြပြီးတော့ဒီမိုကရက်သမ္မတလောင်းအဖြစ်ဝင်ရွေးခံတဲ့သူတွေကြားမှာမျိုးဆက်တွေလည်းအမျိုးမျိုးကွာခြားကြတာပါကယ်လီဖိုးနီးယားအောက်လွတ်တော်အမေအရစ်ဆွာဝေါ်ကလည်းဂျိုးဘိုင်ဒန်ကိုအခုလိုထိုးနှက်ပြောဆိုသွားခဲ့ပါတယ
် I was 6 years old when a presidential candidate came to the California Democratic Convention and said it's time
California Democratic Party ညီလာခံမှာသမ္မတလောင်းတူကဒီအချိန်ဟာအမေရိကန်လူငယ်မျိုးဆက်ကိုလက်ဆင့်ကမ်းရမယ့်အချိန်ဖြစ်တယ်လို့ပြောခဲ့တော့ကကျွန်တော်အသက်က6နှစ်ပဲရှိပါသေးတယ်။အဲဒီတော့ကသမရလောင်းဖြစ်ဖို့ဝင်အရွေးခံတဲ့သူဟာတချိန်ကအထက်လွှတ်တော်အမဂျိုးဘိုင်ဒန်ပါ။လွန်ခဲ့တဲ့30နှစ်တုန်းကအဲဒီလိုပြောခဲ့တာကအမှန်ပါတယ်။ဒီကနေ့အထိလည်းမှန်နေတော့ပါပဲ
။မကြသေးခင်ကာလတွေအတွင်းလူလူစစ်တမ်းတွေမှာထောက်ခံမှုတွေပိုရလာနေတာကတော့အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ပီတ်ဘူဒဂျက်ဖြစ်ပြီးတော့သူကလည်းတခြားလူတွေလိုပဲလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ချင်းကပ်လှုပ်ဆောင်နေမှုတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
် We should call out hypocrisy when we see it and for a party that associates itself with Christianity
မုဒ္ဒာလုဒ္ဒာကိုမြင်ရင်မြင်တဲ့အတိုင်းပြောဖို့လိုပါတယ်မိသားစုတွေကွဲကွာအောင်လုပ်ကလေးတွေကိုချုပ်ထဲထည့်ထားပြီးဘာသာရေးအကြောင်းပြောနေတာတွေကိုဘုရားသခင်ကကောင်းကြီးပေးခွင့်လွှတ်နေလိမ့်မယ်လို့ထင်နေတယ်ဆိုရင်တော့အဲ့လူတွေနဲ့ဘုရားကြောင်တရားကြောင်မပြောတာပဲကောင်းမယ်ထင်တယ်ဆိုပြီးတော့သူကဝေဖန်လိုက်ပါတယ်မနေ့ကလုတ်ခဲ့တဲ့ဒီစကားစစ်ထိုးပွဲမှာတော့ Colorado အထက်လွှတ်တော်အမတ် Michael Bennett Colorado ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း John Hickenlooper နဲ့ New York ပြည်နယ်အထက်လွှတ်တော်အမတ် Kirsten Gillibrand ၊ Sayid Siama Marianne Williamson နဲ့စီးပွားရေးသမား Andrew Yang တို့လည်းပါဝင်ပါတယ်။နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့ဇူလိုင်လခုံမှာလှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies App ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies App ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Bambies App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း bambies@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်သောတာရှင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile App တွေကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင်းမှာရန်ကုန်မြို့က Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ပါတယ်။ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ကြပါတယ်။ Mobile App ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့ကိုလည်းစီစဉ်ထားပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC ရဲ့ရင်းနှီးဟာရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်ခြားမှာမင်းညာတို့ကပဲဘုံခွဲတိုက်ခိုက်တာခံခဲ့ရပါတယ်။မော်တော်ရဲ့အနည်းငယ်ထိခိုက်ပျက်စီးခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့ကတော့အပြန်အလှန်အပြစ်တင်နေကြပါတယ်။အကြောင်းစုံကိုတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီခိုင်းပြင်းနဲ့မောင်တော်မြို့နယ်ဘက်ကိုထောင်ပရေးပစ္စည်းတွေပို့ဆောင်မဲ့ရင်တန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကျမ်းမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြောရေးဆိုခွင့်ရှိသူဦးစော်ဝင်းက VOE ကိုခုလိုပြောပါရယ
်ဖြစ်တဲ့ဖြစ်စဉ်ကမင်းညားကဟို ICRC ကကိုကြီးထောက်ပံ့ရေးပစ္စည်းတွေပြင်သွားတဲ့ကတော့ဟုတ်တယ် ICRC ဝန်ထမ်းလည်းမပါဘူး ICRC ကရုံးသုံးကားမဟုတ်ဘူးအပြင်ပို့ဆောင်ရေးကုမ္ပဏီကိုငှားပြီးသုံးတဲ့ကားပေါ်လေကားမှာက ICRC ရဲ့ရိတ်ခါတွေတည်သွားတာပေါ့အကူကြီးထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ဘက်ကိုသွားနေတဲ့ကားကအများဦးအထွေကြောက်တော့ပဲအခုဖြစ်နေပောက်ပွဲမှုဖြစ်တော့တစ်စီးချီသွားတယ်အဲ့ကားအပြည့်စုံနေရှိရင်လူတွေကြောင်းမရှိပါဘူးကားကတော့ထောက်စီးသွားတယ်ခင်ဗျာလက်နဲ့ငယ်တွေကလည်းပြစ်တာလည်းရှိရလို့ပြောတယ်ဟုတ်ရှင်းပါပြီပတ်ချလဲလာမှဖြစ်တာခင်ဗျာ
တိုက်ခိုက်မှုကြောင့်ရင်တန်းမှာလိုက်ပါလာတဲ့သူတွေအထူးခံမရှိဘူးလို့လည်းပြောပါတယ်တိုက်ခိုက်မှုကိုဘယ်ဖွဲ့ကကျွလွန်တာလဲဆိုတာကိုမသိရဘူးလို့လဲ ICRC ပြောခွင့်ရဥဆော်ဝင်းကပြောပါတယ
်ဘယ်ဖွဲ့ကပြစ်တယ်မပြစ်တယ်တော့မသိဘူးဘာလို့လဲ ICRC ရဲ့သဘောကလည်းဟိုလက်နက်ကင်ပဋိပက္ခတွေကြားထဲမှာအလုပ်နေတဲ့အဖွဲ့အစည်းပေါ့လေအကူအညီလိုတဲ့လူတွေကိုအကူအညီပေးတဲ့အဖွဲ့အစည်းဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါများပြစ်တယ်ဆိုတာလဲကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူ
း ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းတို့ကလည်း VOA ကိုအတည်ပြုပြောဆိုရမှာတော့ ရခိုင်လက်နက်ကင်ဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်တော်ကြောက်တော့ဖရားကြီးလမ်းဆောင်ပေါ့ကြောက်ကြွားနာလေးမှာတော့ဒီ ICRC ရင်တန်းကို AA ဖွဲ့ကမိုင်းဆွဲပြီးတော့တတ်ခိုက်တော့ရှိတယ်လက်နက်ငယ်တွေလည်းပြတော့ရှိတယ်အဲ့ဒီကကားတစ်စီးကတော့ရှိလီသာမန်ကွဲတယ်ဒီမှာတော့လက်နက်ငယ်စီးတွေရှိတယ်ညမထွက်ရမေးထုတ်ကြတဲ့ဆိုမဲ့အဲ့ဒီကောင်ကားလေးကတော့မြူလေးကွာမသိချွာတာပဲအဲ့အဲ့ဒါနဲ့ပတ်သက်ပြီးတက်တာတော့ဒီနေ့လုံလုံကြီးနဲ့ကျွန်တော်မန်ရှင်ကြီးတောင်းလာလို့ဆက်လက်ကောင်းရပြည့်ရရှိပါတယ်
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြပဲချမ်းဆိုပေမဲ့လည်းမြအူးမြို့နယ်ပဲချမ်းမှာရှိနေတာပါမြအူးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တောင်ဦးကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့ကြားတပတ်နီးပါတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်ရခိုင်လက်နက်ကင်အေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်
ဒီကတရားလေးစလေးထုတ်ခဲ့တာကိုဒီနောက်တော့လို့များပြီးသွားရင်လည်းဗမာစစ်တပ်ကပြစ်မှာပဲအဲ့ဒီနေရာမှာဒီကြောက်ကြတော့ဝေစာတီတို့နားမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်တကယ်လို့ပြစ်ရင်အဲ့ဒါဗမာစစ်တပ်ပြစ်တာပဲဖြစ်နိုင်တယ
်တချိန်တည်းမှာပဲကြောက်ကြတဲ့တောင်ဦးကျေးရွာထက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့တောင်ဦးရွာသားတွေကပြောပါတယ်လုံချုံရီးအခြေအနေရမြောက်မြို့နယ်မှာပုံမှန်တစ်လေးလေးညမဆွဲရမိတ်နလသူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုပူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမထွက်ရအမိတ်ကိုနောက်နှစ်လသူပြီးထုတ်ပြန်ထားပါတယ်။စီရီပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေဒေသအတွင်းအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟန်တန်းမှုတွေမကြာခဏတွေ့ကြုံနေရပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားစီရီတင်းမာမှုဖြစ်စဉ်အတွင်းရခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်ဥယျ 4,600 ကျော်တိုးပွားနေတယ်လို့ဒီထိုင်စားတော့ရေးမှာအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်ရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီနေ့လိန်တူချင်းစုံမတ်သူတွေရဲ့အရေးထောက်ခံလှူရှားသူတွေရဲ့တောင်းဆိုဆန္ဒပြကြတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။အလုတ်ခွေမှာလိန်တူစုံမတ်သူတွေကိုမနှိမ့်ညွတ်သူတွေရဲ့မတရားအနိုင်ကျင့်ခံရတာကြောင့်လို့ဆိုပြီးကိုကိုကိုအဆုံးစီရင်သွားခဲ့တဲ့မြန်မာ Imperial တက္ကသိုလ်ကလိန်တူချစ်သူကိုကျော်ဇင်ဝင်းသိဆုံးခဲ့တဲ့ကိစ္စကိုတရားမျှတမှုရအောင်ဆောင်ရွက်ပေးဖို့ဒီကနေ့လိန်တူချင်းစုံမတ်သူတွေရဲ့အရေးထောက်ခံလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြကြပါတယ်တက္ကသိုလ်အနေနဲ့ကိုကျော်ဇင်ဝင်းအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးရမှာဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးနောက်ထပ်မကြုံရအောင်ဟန်တားရလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ် AFP သတင်းဆောင်မကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါရှင်
မကြာခင်ရက်ပိုင်းကပဲကိုကိုကိုအဆုံးစီရင်သွားခဲ့တဲ့လိန်တူချင်းစုံမဲ့သူကိုကျော်စင်ဝင်းကသူ့လှုပ်လှုပ်ခဲ့တဲ့မြန်မာ Imperial တက္ကသိုလ်မှာလိန်တူစုံမဲ့သူတွေကိုမကြိုက်နှစ်သက်တဲ့သူတွေကသူ့ကိုမတရားအနိုင်ကျင့်တာကြောင့်နောက်ဆုံးမခံစားနိုင်တော့လို့ကိုကိုကိုအဆုံးစီရင်ဖို့ဆုံးဖြတ်လိုက်တဲ့ဆိုတော့ကိုအဆုံးမစီရခင်သူ့ရဲ့ Facebook စာမျက်နှာပေါ်မှာနောက်ဆုံးအသေးစိတ်ရေးသားခဲ့တာပါဒီရေးသားမှုကြောင့်ပဲလူတွေအများပြားစိတ်ဆိုးဒေါသထွက်ခဲ့ကြတယ်လို့ဒီလိုမတရားအနိုင်ကျင့်မှုတွေနဲ့လိန်တူချင်းစုံမဲ့သူတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းဖို့အထိပါတောင်းဆိုမှုတွေလည်းရှိလာခဲ့ပါတယ်။ဒီကနေ့မြန်မာ Imperial တပ်တို့ရှေ့မှာကိုကျော်စင်ဝင်းတည်ဆုံခဲ့ရတဲ့ဖြစ်ရပ်အတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုသူတွေအများအပြားစုဝေးခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာ Imperial တပ်ကတော်မှာတာဝန်ရှိတယ်လို့ဆန္ဒပြသူကိုထက်စောကပြောပါတယ်
။ဒါကလူကြောက်ကတော့အသက်တော်ပြေးလိုက်ရရေပေါ့။သူတို့ဘာပြန်ပြေးလို့ရမလဲဆိုတော့ကိုယ့်ဘက်ကနေပြီးတော့တရားမျှတမှုတစ်ခုပေါ့နော်။ဘာလို့လုပ်ပေးမလဲပေါ့။ဒီကြောင်းဘက်ကနေပြီးတော့အဲ့ဖြစ်စီရှင်တယ်ဒီကပေါ့နော်
။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းကိုကျော်စင်ဝင်းဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေစတင်လှုပ်ဆောင်နေတယ်လို့ပြောပါရယ်။ကိုကျော်စင်ဝင်းရဲ့မိသားစုဝင်တွေကိုရောတပ်ကတော်ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံမေးမြန်းတာတွေလုပ်သွားမယ်လို့ဆိုပါရယ်။ဒါပေမဲ့ကော်မရှင်အနေနဲ့ကတော့တရားဥပဒေပိုင်းအရရေးယူဆောင်ရွက်မှုတွေမှာဆုံးဖြတ်ပါဝင်နိုင်တဲ့လုပ်ပိုင်ခွင့်အာဏာမရှိပါဘူး။ဒါပြင်အခုလိုဖြစ်ရမျိုးမှာကျူးလွန်သူတွေကိုတရားစွဲဆိုနိုင်တဲ့ဥပဒေမျိုးလည်းမြန်မာနိုင်ငံမှာမရှိသေးပါဘူး။အခုဖြစ်ရကမြန်မာနိုင်ငံမှာလိင်တူချစ်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်လာရင်ဖိနှိပ်မှုတွေနဲ့အဟန့်တားတွေကြီးကြီးမားမားဆက်ရှိနေသေးတဲ့ဆိုတာကိုမီးမောင်းထုတ်ပြနေတဲ့အကြောင်းဒီရေးလှူရှားသူတွေကပြောဆိုကြပါရယ်။အခုလိုဖြစ်ရမျိုးတွေထပ်မဖြစ်အောင်ဝိုင်းဝန်းကြိုးပမ်းကြရလိမ့်မယ်လို့ Colors Rainbow အဖွဲ့ရဲ့ပူရဲညွှန်ကြားရေးမှူးကိုလမြတ်ထွန်းကပြောပါတယ
်ဒီဖြစ်ပျက်ကတော့ဝမ်းသာစရာကောင်းတဲ့ကိစ္စတော့မဟုတ်ဘူးဒါပေမဲ့ဒီထဲရပဲကျွန်တော်ပြန်ပြီးတော့ဒီကောင်းတဲ့ဘက်ကိုပြန်ပြီးတော့ကျွန်တော်ယူဖို့တွေဒီဖြစ်ရကိုတင်ကန်းစားယူပြီးတော့နောက်ထပ်ဒီလိုမျိုးတွေမဖြစ်အောင်ဘယ်လိုကာကွယ်မှုတွေဖြစ်လာအောင်လုပ်မလဲဆိုတော့အကြောင်းအရာကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ယူရမယ်
သိဆုံးသူကိုကျော်စင်ဝင်းအလုပ်လုပ်ခဲ့တဲ့မြန်မာအင်ပီရီယယ်တပ်ကတူကတော့သူတို့ရဲ့တပ်ကတူမှာလိင်တူစုံမဲ့သူတွေကိုခွဲခြားဆက်ဆံတာအနိုင်ကျင့်တာတွေကိုလက်ခံတဲ့မူဝါဒချမှတ်ထားဘူးလို့ပြောပါတယ်။အခုဖြစ်ရတဲ့ဆက်ဆက်ပြီးဝန်ထမ်း၃ဦးကိုတာဝန်ကနေဆိုင်းငံ့လိုက်ကြောင်းကိုလည်းပေါ်ထူးနေမှာတပ်ကတူကထုတ်ပြန်ခဲ့ပါတယ်။အခုဖြစ်ရတဲ့အတွက်တရားမျှတမှုရှိအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအင်ပီရီယယ်တပ်ကတူအမှုဆောင်ညွှန်ကြားရေးမှူးမတ်ပုတ်ပုတ်ကြီးကပြောပါတယ်။
Myanmar Imperial University MIU is doing whatever it takes to make sure that the justice is there. At Myanmar Imperial
ဒီကိစ္စတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကျမတို့တပ်ကတော်ကဆောင်ရွက်နေပါတယ်။မြန်မာ Imperial တပ်ကတော်မှာခွဲခြားဆက်ဆံမှုတွေကိုဘယ်လိုပုံစံမျိုးနဲ့မှတိခံခွင့်လွှတ်မှာမဟုတ်ပါဘူးလို့မပုတ်ပုတ်ချီကပြောသွားတာပါ။ကိုကျော်စင်ဝင်းရဲ့စာပနအခမ်းအနားကိုတော့ပေါ်ထူးနေကကျင်းပခဲ့တာဖြစ်ပြီးလိင်တူချင်းစုံမဲ့သူတွေအရေးထောက်ခံအားပေးသူတွေယာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဒီဇာမနအခမ်းအနားမှာလေလိင်တူချင်းစုံမဲ့သူတွေအရေးတက်ကြွလှုပ်ရှားသူတွေကမြန်မာနိုင်ငံမှာလိင်တူချင်းချစ်သူ LGBTQ တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အနိုင်ကျင့်မှုတွေပပြအောင်ပညာပေးမှုတွေကိုကြကြပြတ်ပြတ်လှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ AR တိုင်းခီးစဉ်အကြောင်းသတင်းကိုတင်ဆက်ပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့သူ့ရဲ့ AR တိုင်းခီးစဉ်အတွင်းမှာစံစဘာထုတ်လုပ်မှုနဲ့ပတ်သက်တဲ့မူဝါဒရေးရာကိစ္စတွေကိုအဓိကအာရုံစိုက်ပြောဆိုသွားပါတယ်။မကြသေးခင်ကပဲစဘာဈေးတွေမတိမငိမ့်ဖြစ်ခဲ့တဲ့အတွက်လဲသမားတွေအခက်ကြုံနေရချိန်မှာပဲစံစဘာအဓိကထုတ်လုပ်ရာဒေသတစ်ခုဖြစ်တဲ့ AR တိုင်းကိုဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တာပါ။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကဒီနေ့ AR တိုင်းဒနုဖြူမြို့နယ်ကိုသွားပြီးဒေသခံတောင်သူလယ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာလယ်သမားတွေခက်ခဲနေတဲ့ဘန်ချင်းငွေပါဝင်အခြေခံစပါးစီတင်းတရာ5သိန်းအောက်ကိုကြာသွားရေးကိစ္စကိုအစိုးရနဲ့လုပ်ငန်းရှင်တွေပူးပေါင်းဖြေရှင်းဖို့ပြောသွားပါတယ
်။နိုင်ငံတော်အစိုးရပိုင်းအနေနဲ့လည်းအခြေခံဈေးနှုန်းအောင်မရောက်မူဝါဒပိုင်းအရာဖြစ်စေပြည်ပနိုင်ငံအစိုးရတွေနဲ့ချိတ်ဆက်ပြီးတင်ဖို့ရောင်းချနိုင်အောင်ပဲဖြစ်စေကျိုးပန်းလုံဆောင်သွားမှာဖြစ်ပါတယ်အခြေခံဈေးနှုန်းဟာအခြေခံအကျဆုံးဈေးနှုန်းဖြစ်လို့ဒီအခြေခံဈေးအောက်ကိုရောက်မသွားအောင်လို့တည်နှံတွေစုပြုံပေါ်ထွက်လာချိန်မှာဝယ်လိုအားတိုးမြင့်မဲ့အစီအစဉ်တွေကိုအပုဂ္ဂလိကနဲ့အစိုးရကပူးပေါင်းလုံဆောင်သွားမှာဖြစ်ပါတယ
်စံကုန်တွေကအစိုးရတက်မှတ်ထားရဲ့အခြေခံစပါးဈေးအောက်ကိုချပြီးမဝယ်ဘူးမေးလာတဲ့မြို့နယ်တချို့မှာလယ်သမားကြီးစံနာပြရာတွေရှိခဲ့ပါတယ်အခုအခါစဘာစိတ်တဖြည်းဖြည်းပြန်တက်လာပြီမဲ့လယ်သမားတွေလက်ထက်မှာလက်ကျန်စဘာမရှိရောလို့နင့်နာမှုကြီးကြုံခဲ့ရရဲ့လို့လဲလယ်သမားတွေကပြောပါတယ်။နှွေစဘာစပေါ်တုန်းကစဘာစိတ်ကတင်းတရာကိုကျက်4,000-5,000လောက်ကျခဲ့ပြီးအခု5,000-3,000ကျော်လာတဲ့အခါမှာလယ်သမားအများစုလက်ထက်လက်ကျန်စဘာမရှိရောရဲ့အကြောင်း AOG တိုင်းတောင်သူလယ်သမားအသင်းအတွင်းရေးမှူးဦးအေးတောင်က VOA ကိုပြောပါတယ်။
လုပ်ငန်းရှင်ပေါ့ဗျအဲ့လိုဟာမျိုးတွေရယ်ဆိုင်ဆဲလုပ်ငန်းရှင်တွေရယ်အဲ့လိုလူမျိုးတွေရှိမှာပဲစဘာတွေရတော့မြန်မာစားစားရှိကြတော့တာလေသမားလက်ထမှာစဘာမရှိတော့ဘူးဒီနှစ်ကအများစုကြည့်ရတယ်မနစ်ကတည်းကပြင်းနေတယ်ဒီနှစ်ကတော့အကုန်ရှုံးပေါ်တာပေါ့ကျွေးစားဖို့ဟိုလာ300ရှိတာတွေအခုမိုးစဘာအတွက်ပြန်ရင်းဖို့တွေနဲ့စဘာရောင်းရတာပဲလေ
အစိုးရအနေနဲ့အခြေခံစဘာစိတ်ကိုတတ်မှတ်ထားတဲ့လေသမားတွေစီကစဘာကိုတိုက်ရိုက်ဝယ်ယူရေးစနစ်ကိုကျင့်သုံးသင့်တယ်လို့တောင်သူလေသမားတတ်မှတ်ကဗဟိုဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်မရှိလေသမားတွေကကျန်းမာရေးပေါ့နော်ဒီဥစ္စာအဖို့ပေါ့နော်ဟိုမခံစားရဘူးပေါ့စပါးစီးတွေကျန်နေတဲ့အချိန်တိုင်းဒီကွန်တဲ့ဘွားတွေကစားခံတာဖြစ်တယ်ဆိုအစိုးရအနေနဲ့စိတ်ပေါ်ရေးစနစ်ကိုစုံလိုက်တာဖြစ်တဲ့အတွက်ဒီစပါးစီးမှုတွေတက်တဲ့အခါမှာလေသမားတွေရဲ့တက်ခြင်းမှာစပါးမရှိဘူးနောက်တစ်ခုကအစိုးရရဲ့ခြင်းမှာလည်းစပါးမရှိဘူးပေါ့နော်
တရုတ်နိုင်ငံမှာဖွဲ့စည်းဖြစ်တဲ့ COFCO အဖွဲ့ကဒီလ25ရက်မှာပြည်တွင်းစံစားတချို့ကိုလေးလာခဲ့ပြီးစံဝယ်ယူရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံစံစားအသိန်းချုပ်နယ်လည်းဆွေးနွေးခဲ့ပါတယ်။လက်ရှိစပါးစီအနေငယ်ပြန်တက်လာတာတရုတ်ရဲ့စံဝယ်ယူရေးကိစ္စကြောင့်မဟုတ်ဘဲပြည်တွင်းဝယ်လိုအားကြောင့်တက်လာတာလို့စံလုပ်ငန်းရှင်တွေဘက်ကပြောပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဇွန်လ28ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ2532 51တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
Mangrove soils are amongst the most carbon-rich soils on the planet.And any destruction of mangroves is having a major
ဒါကတော့ရေသရဝါတွေရှင်တန်ရရဝင်းကိုဖန်တီးပေးနေတဲ့လမှုရောတွေဆုံးရှုံးနေရတဲ့အန္တရာယ်အကြောင်းနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါရှင်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအစစ်မဟာဗျူဟာစီမံကိန်းကို10နှစ်တာရေရှည်စီမံကိန်းချဆောင်ရွက်နေပေမဲ့လို့ဘလို့ပုံစံမျိုးနဲ့ဘလို့အကောင့်ထည့်ဖော်နေတယ်လဲဆိုတာကိုအသေးချာမသိရသလို6နှစ်ကြာကာလပြီးချိန်အထိအမျိုးသမီးတွေအတွက်သိသာထင်ရှားတဲ့ဖွံ့ဖြိုးတိုးတက်မှုတွေမမြင်ရသေးဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်ဒီ NSPAW စီမံကိန်းမှာအားနည်းချက်တွေအများအပြားရှိနေပြီးတော့လက်တွေ့ကျတဲ့အကောင့်ထည့်ဖော်ဆောင်ရွက်မှုတွေမရှိတဲ့အကြောင်းသုံးသက်တင်မြထားတဲ့စာတမ်းတစ်စောင်ကိုတော့ပြီးခဲ့တဲ့မတ်လ22ရက်နေ့မှာ WLB ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီစီမံကိန်းနဲ့ပတ်သက်လို့အဓိကဘာအားနည်းချက်တွေရှိနေတာလဲဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာကိုတော့ WLB ရဲ့အထွေထွေအတွေ့အမှု Norcel ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger you can be me to put to day you just to the day that tomorrow ဒီမှာနိုင်ငံမှာဘောနော်တယ်ပီလေးရှိတဲ့ဒီစီမံကိန်းကဟိုအမျိုးသားအစ်မဟာဒီကစီမံကိန်းဆိုတော့ဒီမြန်မာနိုင်ငံလေးမှာရှိနေတဲ့မျိုးသမီးတွေအတွက်ကိုအမျိုးသမီးတွေဖြစ်ဖြစ်တဲ့သူတဲ့ရဲ့အတွက်ကိုစီစီရေးဆွဲထားတဲ့စီမံကိန်းဖြစ်တယ်ဘောနော်ဆိုတော့ကျွန်တော်တို့လေ့လာတဲ့အခါမှာ10နှစ်တာဟိုစီမံကိန်းဖြစ်ပြီးတော့6နှစ်ကျော်9နှစ်ဝင်နေပြီဒါတွေကိုမဖြစ်နေသေးရလဲဒါကြောင့်မရှိနေသေးရလေဒါဖြစ်လို့လေဆိုတာမျိုးကိုကျမတို့မြေကြီးများခွဲစိတ်နေမှနိုင်ရနေမယ်ဒီချာလိလန်ကြီးရဲ့ခါမှာဒီကကြေကနာ3ချက်ရှိရပါတော့2000ခွဲစိတ်ပုံခြေကဥပဒေပေါ်မှာညံပြီးတော့ကုကနေတယ် next four ဖြစ်နေတယ်နောက်တစ်ခုကျတော့ account ဖော်မှုနဲ့တာဝန်ခံမှုဆိုင်ရာပြဿနာပေါ့နော်အဲ့ဒီပြဿနာ2ချက်ရဲ့3ချက်တစ်ချက်ကျတော့ကျမတို့ဒီ next four ထဲမှာအမျိုးသမီးနဲ့ညီချိုင်းလို့ဆိုရင်ဆိုင်ရာကိစ္စရတွေကိုလှုပ်သွားမယ်လို့ပြောပေမဲ့ဒါပေမဲ့အသေးသေးတွေကိုမဖော်ပြထားတာမဖော်ပြထားတဲ့အပြင်ဘယ်လိုလှုပ်ဆောင်သွားမလဲအပအတွက်ဘယ်သူအတွက်လှုပ်ဆောင်သွားမလဲဆိုတဲ့ဟာမျိုးကျမတို့မတွေ့လိုက်ရဘူးပေါ့နော
်ဟုတ်ကဲ့အခုပြောတဲ့အဓိကအားနည်းချက်၃ချက်မှာ2008ဖွဲ့စည်းပုံကိုအခြေခံထားတာကအားနည်းချက်ဖြစ်နေတယ်ဆိုတာဘာကိုပြောချင်တာပါလဲဘယ်လိုအားနည်းချက်ဖြစ်နေတယ်လဲဆိုတာရှင်းပြပေးပါရှင်
ဒီ next four ကိုရေးဆွဲလိုက်တဲ့အခါမှာကျမတို့တိတိကျကျမြင်လိုက်ရတာကဒီခွဲခြားချက်ဆံမှုကိုဟိုပို့ပြီးတော့အားကောင်းစီတဲ့ဒီ2008ဖွဲ့စည်းပုံကိုတွားမြင်ခိုးလိုက်တဲ့အခါကျတော့ခွဲခြားချက်ဆံမှုကိုပို့ပြီးတော့အားကောင်းစီအောင်လုပ်နေတဲ့သဘောမျိုးဖြစ်တယ်ပေါ့နော်စီပနီပခမှာဖြစ်နေတဲ့ဒီကျူးလွန်မှုတွေကိုဒီ next four ကဘာမှအကာအကွယ်မပေးဘူးဥပမာဘာတရားခံတွေကိုလူမျိုးချမ်းသာကိုပေးတဲ့ဟာမျိုးဖြစ်နေတယ်ဘာလို့ဆိုတော့သူက2008ဖွဲ့စည်းပုံမှာပေါ့ဒီလေးပေါ်ပြထားတာကစီပင်းတစ်ခါမှကျလို့နေတဲ့အခါဟိုမှာဥမာသမတော်ကကျလို့နေဆိုရင်ဒီကချုပ်ကပဲသူကဟိုဟာပေါ့နော်ဒီကချုပ်ရဲ့အစီအဆုံးဖြတ်ပဲဟိုဟာသူတို့ကအရှင်တွေပါလေလောက်ရမယ့်ဟာမျိုးရှိနေတော့လေဆိုတော့ကျမတို့တေချာဒီဘိုင်းကြီးစီလိတ်လာတဲ့အခါမှာဘာကကွေမှမရှိသွားတဲ့ဟာမျိုးဖြစ်နေတော့ပေါ့နောက်တစ်ခုကျတော့ကျမတို့ အကောင့်ထဲပေါ်မှုလို့တောင်းဝန်ယူတောင်းခံမှုဆိုင်ရာတွေလဲကျွန်တော်တစ်တိတိချာမသိလိုက်ရဘူးရှင်းရှင်းလင်းမဖော်ပြထားဘူး next form မှာတော့ရေးထားတယ်ဒါလောက်သွားမယ်ဒါလောက်သွားမယ်ဒါပေမဲ့ဘသူကဘယ်ဘယ်အခန့်ကဏ္ဍမှာဘယ်တောင်းဝန်ရှိပြီးတော့ဘယ်အချိန်မှာဘသူကဖိုကပ်ပရစတီနေလဲဖြစ်လာတဲ့အနေထားမှာလဲဘသူကဘသူ့ကိုတော့တိုင်ရမှာလဲဘသူ့ကိုတော့ပြောရမှာလဲအဲ့ဒါအဲ့တော့လည်းမတွေးရဘူးပေါ့နော်ဆိုတော့ရေးတာရေးတာဒါမဲ့ဘသူဘယ်ဝါဘလူအကောင့်ထဲပေါ်နေလဲဆိုတဲ့ဟာမျိုးကိုကျမတို့လည်းမမြင်ရတလို့သိလည်းမသိဘူးပေါ့နော်
အဲ့ဒီတော့ဒီ Nest Paw ဆိုတဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဟာတကယ်တမ်းလက်တွေ့မှာအမျိုးသမီးတွေအတွက်အကျိုးခံစားခွင့်ဘာမှမရှိဘူးလို့ပြောချင်တာပါလား
ကျမတို့ဒီတားမှာအထူးသဖြင့်ကျွန်တော်တို့ WG ရဲ့ဒီ conflict area ဆိုပြီး post conflict area ဆိုပြီးပေါ့လေတိုင်းရင်းသားဒေသမှာပေါ့နော်အဲ့ဒီဒေသမှာကျတော့ကျမတို့တတိယကမခံစားရတဲ့အခြေအနေသိတော့မသိလိုက်ရတဲ့ဟာမျိုးတွေအများကြီးရှိတယ်ပေါ့နော်ဆိုတော့နောက်တစ်ခုကျတော့ကျမတို့ကဒီ next for process နဲ့ပတ်သက်ပြီးတော့ကျမတို့အမျိုးသမီးလှူရှာဆောင်ရွက်နေတဲ့အမျိုးသမီးတွေလှူရှာဆောင်ရွက်နေတဲ့အမျိုးသမီးအဖွဲ့အစည်းတွေကြားထဲမှာလည်းအဲ့လိုမျိုးပေါ့နော်ရှင်းပြတာခြားပြတာပြီးသေးတာအေးအဲ့ဒါတွေမရှိဘူးပေါ့နော်ဆိုတော့ကျမတို့အဒီနေရာမှာလည်းထောက်ပြတယ်ကျမတို့ကြားထဲမှာတော့မရှိတဲ့အပြင်ဒီလူထုတွေကြားဆိုပို့ဆိုလူထုတွေဆိုရင်ဒီလိုမျိုးတည်င်းချက်လက်တွေကိုအပြည့်ဆုံးတည်င်းချက်လက်ပြည့်စုံပြီးလို့ရှိအချိန်ကြီးပေးပို့တာမျိုးရှင်းပြတာမျိုးပေါ့နော်မျှဝေပေးတာမျိုးမရှိဘူး
ဒါဆိုရင်ဆိုလိုတာကဒီပြိပက္ခဖြစ်နေတဲ့ဒေတာတွေတိုင်းသားဒေတာတွေမှာတော့ Nest Paw ဆိုတာဟာရှိနေတယ်ဆိုတာကိုတော့မှဘယ်သူမှမသိတဲ့စီမံကိန်းတစ်ခုဒီအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဘာမှလှုပ်ဆောင်မပေးနိုင်တဲ့စီမံကိန်းတစ်ခုလို့ဆိုလိုတာပါလားရှင
်ကျမကတော့ဟိုပါဘောမတိုးတက်လာဘူးလို့တော့ပြောရမှာမတိုးတက်လာတဲ့အပြင်ပေါ့နော်ဒီအမျိုးသမီးဘဝလုံခြုံရေးကိစ္စရတို့ပြီးလို့ရှိရင်လေကျမတို့ဒီအတက်ရပိုင်းခြားကြီးအဖြစ်ပေါ့နော်ဥမာတငယ်မတည်မှုတွေ God the sexual harassment တွေ God sexual violence တွေ God domestic violence တွေကပုံများလာတယ်လို့မြင်ရတာပေါ့နော်အဲ့တော့ကျမတို့အဲ့ဒါကြောင့်မို့ကျမတို့ရဲ့ဟိုဟာအဲတုံးတက်ချက်ရဲ့ကောင်းစင်ပေါ့နော်အမျိုးသမီးများခုဖြစ်တိုးတက်ရဲ့အတွက်အလားလာပေါ့နော်အဲ့ဒါကိုကျမတို့ကဒီဟာကိုကျွန်တော်အကုန်လုံးမေးကိုမေးထုတ်ချင်တယ်ပေါ့နော်ကျောင်းမီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျောင်းရေးဆွဲပြီးတော့အဲ့ဒီဟာကိုမဖွံ့ဖြိုးတိုးတက်တဲ့အပြင်ပေါ်တော့ပူဆိုးတဲ့အနေထားရအများရှိရပေါ့နော်အဲ့ဆိုတော့ကျမတို့ဒီကျမတို့အမြင်ကတော့ဟိုဟာမတိုးတက်လာဘူးလို့တော့ဟိုဟာကျမတို့အမြင်နဲ့ပေါ့နော
်ဆိုတော့ဒီလိုအမျိုးသမီးတွေရဲ့ဘဝတွေတိုးတက်မြင့်ပါလာဖို့အတွက်ဆိုရင်တကယ်တမ်းဘာတွေကိုအကောင့်ထဲပေါ်ဆောင်ရွက်သင့်ပါသလဲအဓိကကျတဲ့အချက်တချို့ကိုပဲပြောပြပေးပါရှင်
ဆိုတော့ကျမတို့ကဒီမမတိချက်ကတော့ budget ပေါ့နော်ဒီဟာကို counter ပေါ်ဖို့အမှန်ရော budget ကနေဒီအစီအရာကချမှတ်ဖို့လိုမယ်ပေါ့နော်နောက်တစ်ခုကျတော့ကျမတို့ဒီ account တက်ဖြစ်နေတဲ့ဥပဒေတွေအောက်မှာမလုပ်ဖို့အရေးကြီးရယ်ပေါ့နော် account တက်ဖြစ်နေတဲ့ဥပဒေဥမှာအခုကျမတို့ထောက်ပြနေတဲ့ mental health policy ပေါ်မှာ mental health policy ပေါ်ကလောက်နေပြီဆိုရင်တော့ဘယ်လိုနည်းနဲ့မှဟိုပါကျမတို့တိုးတက်စီချင်တဲ့အမျိုးသမီးကုပြုတိုးတက်ရေးကျမတို့ဘယ်လိုနည်းနဲ့မှလို့မှမဟုတ်ဘူးเนาะအဲ့ဒီအကောင့်ထဲပေါ်ရည်လက်ဒီနှစ်ထောက်ရှိခွင့်ရှိဖို့အောက်ကပဲအကန့်တန်းနဲ့အကောင့်ထဲပေါ်ရမယ့်ဟာမျိုးဖြစ်တယ်ပေါ့เนาะဆိုတော့ကျွန်တော်ဒီမှာထောက်ပြချင်တာကဒီနှစ်ထောက်ရှိခွင့်ရှိဖို့အပြင်ပေါ့เนาะဒီတခြားတော့ဥပဒေပေါ့တခြားတော့အမျိုးသမီးကိုဖိနှိပ်ထားတော့ဥပဒေဒီအမျိုးသမီးခွဲခြားဆက်ဆံထားတော့ဥပဒေအောက်မှာမလုပ်ဖို့ပေါ့เนาะအဲ့ဒီဥပဒေတွေကိုလည်းပြင်ဖို့ထောက်ပြထားတာရှိရပါเนาะနောက်တစ်ခုကျတော့ဒီ account ထဲပေါ်ဆောင်ရွက်မှုမှာပို့လို့မြင်တာပို့လို့ရမှာเนาะပို့လို့မြင်တာဒီတော့ဒီအဆက်ဆက်မှာတီတင်းတဲ့အမျိုးသမီးတွေအားဖွဲ့စည်းရည်ကြီးအမျိုးသမီးတွေဒီအားလုံးကိုလည်းအချိန်ကြီးတတိယချက်လက်တွေကိုမျှဝေပြီးတော့ဒီဘေဝါ account ထဲပေါ်နေလဲဒီဘေဝါကတာဝန်ရှိနေလဲတာဝန်ယူမှုတာဝန်ခွဲဝေမှုအပိုင်းတွေကိုလည်းပကွေးနေလို့ယူနေကြတာနဲ့ဖျက်ပြဖို့လိုအပ်တယ်လို့တော့မြင်နေမှာเนาะအဓိကအဲ့ဒီသုံးချက်ကိုတော့ကျမတို့ဟိုပြချင်မှာเนาะ
ဟုတ်ကဲ့ဒီ Nest Paw ကိုစပြီးတော့ဒီရေးဆွဲတုန်းကရောအမျိုးသမီးအဖွဲ့အစည်းတွေပါခဲ့ပါသလားရှင
်။ကျမတို့တီးရတလားတော့ပါပါတယ်ဟိုဟာပေါ့ဒီဂျင်တို့ဝန်တို့ပေါ့နော်တခြားဟိုဟာပေါ့အခေယာအဖွဲ့တို့ပေါ့နော်ကျမတို့တီးတလားတော့ပြီးလို့ရှိရင်လည်း UN Women တို့ပြီးလို့ရှိရင်လည်းတခြား consortium တွေပေါ့နော်ပါဝင်ခဲ့တဲ့အဲ့ဒါကြောင့်မလို့ကျမတို့ပါဝင်ခဲ့တဲ့သူကိုလည်းကျမတို့ကျေးဇူးတင်ပါတယ်ဟိုဟာပေါ့သူတို့ ပါဝင်ခဲ့လို့ဝါဒတော်တနေရာမှာပေါ့စာရွက်စာတာတစ်ခုဖြစ်လာတယ်ဒီလိုရှိရင်လည်းပေါ့အချက်လက်တွေလည်းတချို့ပါတော့ဒါပေမဲ့တကယ်တောင်ရှိသူကတော့အစိုးရဖြစ်နေတော့ဘောနော်အစိုးရအကောင့်ထဲပေါ်ရမယ့်ဟာနေဖြစ်နေတော့ပေါ့ဒါပေမဲ့အစိုးရမှာကလည်းချမှတ်ထားတဲ့ဒီဟာတွေ့ account ထဲပေါ့ဘူးချမှတ်ထားတဲ့ budget မရှိသူလို့ပေါ့ပေါ့လူအင်အားရလဲပေါ့နော်မရှိတာတော့ကျမတို့တွေးရတာပေါ့
ဟုတ်ကဲ့အဲ့ဒီတော့လေအခုဒီ WLP ကနေပြီးတော့မှဒီတုံးသက်ပြီးတော့ထောက်ပြတဲ့ချက်တွေကိုအစိုးရဘက်ကရောဒီထည့်သွင်းစဉ်းစားတာတွေးရပါသလားအစိုးရနဲ့ဒီ WLP ကနေပြီးမှဒီသီလတုံးသက်ချက်တွေကိုအစိုးရရှိရအောင်ရောဘယ်လိုလုပ်ပါလဲ
ကျမတို့ကတော့ဒီလိုလုပ်ပါတယ်ဟိုကဒီတချို့တော့လွတ်တော်ပြီးရကျမတို့ပြီးရတချို့တော့လွတ်တော်အမှတ်တွေကိုပို့ရပြီးလို့ဆိုတချို့တော့ပါဝင်နေတဲ့မြို့သူမြို့အဖွဲ့တွေပေါ့နော်ကျမတို့ပြပို့ရပြလို့ရှိရင်လည်းကျမတို့ DSW ကိုလည်း hard copy ရလေကျမတို့ဟိုဟာစာနဲ့ကားဒီနဲ့တော့ပို့ပြရောနော်စာနဲ့တခြားယူပြီးတော့
ဟုတ်ကဲ့
ပို့ပြတာရှိရပေါ့နော်ပြီးတော့ကျမတို့တို့ဟိုဟာလက်ရှိမှာတို့လက်ရှိဘယ်လိုဘယ်လိုတွေဟာပေါင်းနေလဲဆိုတာမျိုးလည်းကျမတို့တို့ကနေတစ်ချိန်ပေါ့နော်ဒီ email နဲ့လည်းညဝင်ပေးတာရှိရပေါ့နော်ဒီအရာတွေကြည့်ပြီးတော့ကျေးဇူးတော်ကြီးဗိုက်လေတဲ့ project မှာဒီပလေဆက်လာပြီးဖြည့်တင်တာဖို့ဆိုတာမျိုးတော့ဒီမှာတော့ဆက်လုပ်နေတာပါတော့ You can bend but never break me
cuz it only serves to make me more determined to achieve မခင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနေမနက်ဖြန်စနေမနက်ခင်းနေ့မှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မျိုးနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူခဲ့ပြီးတဲ့နောက်ပိုင်းကလေးကစုစည်းညီညွတ်မှုကိုရအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာပါ။ဒီသတင်းပတ်ရဲ့အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုကိုအောင်အောင်နဲ့အတူကူညီတင်ဆက်ထားတာနားဆင်ပါရှင်။
ဒီဘက်အစီအစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့ American ပြည်တော်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့စလိုက်ရအောင်ပါမဆုမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမဲ့လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နယ်မြေ73ခုထဲကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကလေးကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီး American ပြည်အောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအကျိုးချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလှည့်ပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူလူရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
တိတ်ဟုတ်တာပေါ့ဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်ပျော်ဝဲရှင်မွေးတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
။ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလိုက်ရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရက်အဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်
။အမေရိကန်နေရာဒီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါဒရဲ့သင်္ကေတဖြစ်အမျိုးသားရေးအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလို မိသားစုမိဆွေတွေလည်းပြန်လည်တွေ့ဆုံးပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းလေ့ရှိပါတယ
်အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းဖို့အခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားမော်ကွန်းတိုင်မှာပြသထားပါတယ်သောမတ်ဂျဖာဆန်ရဲ့လရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြီးတိုင်မှာပြသထားတယ်ရှင
်သောမတ်ဂျဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကိုတော့မြင်တာထားပါတယ်နောက်ဆုံးအပိသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပြဖြတ်ထားခဲ့ပါတယ်
တကယ်တော့လေအသားအရောင်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုသမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါသမ္မတအီဘရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားအရောင်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်နရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမေရဲ့ရည်ရွယ်ချက်ကတော့အသားအရောင်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လွတ်လပ်ရေးနေ့အကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး။
1932ခုနှစ်မှာနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry ခံတပ်ကြီးကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်တော့မှအဲ့ဒီခံတပ်မှာလွှင့်ထူထားတဲ့အလံကြီးဟာအထိခိုက်မရှိဘဲတလူလူလွင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှင့်နေတူလဲဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry ခန့်ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နေထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိဘက်ကန်ယူရန်တကြောကမြို့ကြီးတွေကိုလင်းလင်းမြန်မြန်ပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းနောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်တဲကဖလာဒဲဗီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်18ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖလာဒဲဗီးယားမြို့ဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လဲပတ်လေရှိပါတယ်အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင
်နှစ်စဉ်တိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီပန်းတွေပစ်ပေါက်ဂုံပြူကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လည်းဂီတဖျော်ဖြေပွဲတွေပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖျော်ဖြေပွဲကိုပင်မလှွတ်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပြည်မှာကျင်းပလေရှိပါတယ်ဒီဂီတဖျော်ဖြေပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူအများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကစတင်ဝင်ရောက်နေရာယူနိုင်ပါတယ
်ဟုတ်တယ်ကိုအောင်ရဲ့စုမုံလဲဝါရှင်တန် DC ရောက်ခရဲကဒီဇူလိုင်လ4ရက်နေ့ပွဲတိုက်ကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည8နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတခြားမှာဆိုရင်တော့ City Wide နဲ့ပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြည့်ရှုလို့ရပြီးတော့ Potomac မြင်းနဲ့တစ်ဖက်ကန် Virginia ပြည်နယ်ကပါလူတွေတိတ်နေချီပြီးကြည့်ရှုကြပါတယ်ရှင်။ ကောအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလီအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
ကံယူရန်တိုက်စားမှုကိုအကာအကွယ်ပေးပြီးရေတံတော်ရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုတော်ရီဆုံးရှုံးတဲ့အန်ဒီကျုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပါရစေ။ကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကံယူရန်တစ်ချောင်းမှာလမှုတော်ရီရှိပြီးဒီလမှုတော်ရီဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးရီပျော်ဆန်ရနေရာဖြစ်ပါတယ်။ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေသခံတွေအတွက်အလောက်ကင်အခွင့်အလမ်းတွေရလာပေမဲ့တစ်ဖက်ကလမှုရောတွေရဲ့နောင်ရည်အတွက်ချိမ့်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ Trapping Sankey မြို့မြို့ဝဒေသမှာလမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငားနဲ့တခြားပင်တွေတရောမျိုးကွဲအမြောက်အများကျဉ်လဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်တဲ့ရားနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်။အခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကံယူရန်တလျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါ။ဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလဲနှစ်ခုတည်းမနဲ့ဆောက်လုပ်မှာပါ။ဒါအပြင်ခီးတဲ့အများပြားဆက်နဲ့ဂရုတင်မောစစ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစစ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပစ်နေတာဖြစ်ပါတယ်။လမှုရောတွေလည်းပြုတ်နေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားမှီခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြိုက်မှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေသကတန်ငါအလုံးနဲ့အသက်မွေးကြတဲ့ပရစ်မတ်ရွာကရွာတကြီးဥနက်ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ်။
ပြန်လည်းဘောင်းထားမင်းလည်းပြတ်ဘတ်ဘောင်းချ
ာကျွန်တော်ရဲ့တယံဇာတတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါ။အခုနောက်ပိုင်းလမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူး။ကနန်းတွေပစုံတွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုးအရင်သူတို့လမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လမှုတော်တွေပြုံးကုန်တာဟာတငါသေးတွေဝင်ဝင်ရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လယ်ပြင်ထဲကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြရမှာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလာတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ကားတဲ့ဘတ်ဘုံပရိပရိကုန်ကန်းနံပူကော့က
ငွေရပေါက်လမ်းကြောင်းနဲ့အားလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်ဇာတွေမရတော့ပါဘူး။လမှုပင်တွေမကဘူး။ငါးစက်တွေလည်းဖျက်ဆီးခံရပါတယ်။လမှုပင်တွေဆုံးရတယ်လို့ငါနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါလေ
လမှုပင်တွေပြက်စီရတာဟာပင်လယ်တော်ဝါတွေရဲ့ဇက်တွေပြက်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်တားပါပြက်စီခဲ့ရတာဖြစ်ပါတယ်ဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူသိမ်းဆီးထားနိုင်စွမ်းရှိတာမို့လမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖျက်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထိန်ထင်းမိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet and any destruction of
the Indonesia Diaudora Misihuare ဟာကမ္ဘာပေါ်မှာကာဗွန်အကျွဲဝါဆုံးမြေဆီလိုမျိုးဖြစ်ပါတယ်ဒီလူမှုရောတွေကိုဖြည့်ဆည်းတာဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကမ္ဘာရာသီဥတုအပြောင်းအလဲအတွက်လည်းဖြစ်စေပါတယ်လူမှုရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးအများအပြားအတွက်တကယ့်ကိုအရေးပါပါတယ်။ငါးနဲ့တခြားရေတံတွားမျိုးရေးပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကံယူဒန်ဒေသခံတွေအတွက်ဒီလမှုရောတွေမရှိရင်မဖြစ်ပါဘူး
။လမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလမှုပင်တွေဆက်ပြီးတော့မပြုံးရအောင်ဒ ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်2017ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပုတ်လမူရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်ဒီအဖွဲ့မှာတဘာဝဝင်းကျင်ထိန်းသိမ်းအသည့်ရှိတဲ့ခရီးသွားတွေနဲ့ចောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေသတွေမှာပဲလမှုပင်ပေါင်း2,000ကျော်ကိုစိုက်ပျိုးခဲ့ကြပါတယ်လမှုပင်ပေါက်တွေရအောင်ပြုပြီးပင်လယ်နဲ့ထိဆက်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါဒီကမ်ပတ်လမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုခြတော့သူတို့ဒေသမှာမြေစည်းတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ
်ကျန်ဒိုင်းမြန်တမ်လိုင်းကျန်မြန်ကာချပ်ယောဒိုင်းပီချွန်ကခွိ
မြေစည်းတွေကတိတ်မြင်လာတဲ့အခါအမျက်ထုတ်လို့သူတို့ချို့ရောက်လာပါတယ်သူတို့ကဒီမြေတွေကိုဝယ်ပါတယ်သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစခုတ်ပြီးမြေရှင်းတော့တာပါကျွန်တော်တို့ငါးဖက်နေကြနေရတဲ့နားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပ
ါသူတို့ရဲ့ကမ်ပော့လက်မှုရောတဝိုင်မှာလက်မှုပင်တွေကိုထိမ့်သိမ့်မှုအတွက်သတိပေးဆိုင်ပုတ်တွေကိုစိုက်ထူထားပါတယ်လက်မှုရောတွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်ရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်လက်မှုရောကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုတဲ့ဆိုင်ပုတ်မျိုးတွေဖြစ်ပါတယ်လမှုရောဒေတာရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူး။သူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့မြောက်ရဲ့96ရာခိုင်နှုန်းလောက်ရှင်သန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါ။အခုလိုသူတို့ရဲ့လမှုရောအတွက်အနာဂတ်ကမရေရာလှပေမယ့်ကမ်ပော့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်။ဘာကြောင့်သူတို့ရဲ့ပျိုးပင်ပေါက်တွေမရှင်သန်နိုင်ပဲဖြစ်လာရတာပါလဲ။တရားခံကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းစွန့်ပစ်ပစ္စည်းအစိတ်တောက်တွေရဲ့တန်ကိုလမှုပင်တွေခံနေကြရတာပါ။မြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုတဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်။
ရခိုင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1239-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voenews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ကြာသပတေးနေ့ညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းနေရဲ့ဒုတိယအသုတ်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြိုင်ဘက်ကိုယ်စားလှယ်လောင်းတူဖြစ်တဲ့အထက်လွှတ်တော်မှကမလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ចောင်းသားတွေကိုဘတ်စကားနဲ့ចောင်းជို့ចောင်းပို့လုပ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွှတ်တော်မှဒီနေ့လက်တွဲလှုပ်ဆောင်ခဲ့တဲ့အပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲတော်ဝင်ရောက်မနောက်ရှက်ဖို့နဲ့မနောက်ရှင်းတယ်လို့သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပေါ်ပေါ်ပါပါသတိပေးပြောကြားခဲ့ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲတွင်သူတို့နေရာအလို့သဘောတွေ့ဆုံပွဲမှာရွက်ောက်ပွဲကိုဝင်မဆွတ်နဲ့လို့သမ္မတပူတင်ကိုပြောမှလားလို့သတင်းတောက်တွေကသမ္မတထရန့်ကိုမေးခဲ့တဲ့အချိန်မှာသူကအဲ့ဒီလိုပြန်ပြောခဲ့တာဖြစ်ပါတယ်။ရုရှားနဲ့ဗြိတိန်နိုင်ငံအကြပုံမှန်ဆက်ဆံရေးပြန်လည်တည်ဆောက်ဖို့အတွက်ရုရှားဘက်ကတာဝန်မဲ့လောက်ရက်တွေနဲ့တည်ငြိမ်မှုကိုပြပြစေတဲ့လောက်ရက်တွေကိုရပ်တန့်ဖို့လိုတယ်လို့ဗြိတိရှ်ဝန်ကြီးချုပ်ထရီဇာမေကရုရှားသမ္မတဗလာဒီမီယာပူတင်ကိုသတိပေးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဆင်းရဲနှောင့်ပါမှုနှုံကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သုတေသနအစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကဆင်းရဲနှောင့်ပါတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်နှုန်းရှိခဲ့ရာက2019ခုနှစ်မှာတော့ 24.8% ခန့်နှုန်းထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
Thank you. This program has come to you from the Voice of America, Washington.
Welcome.